ဟောင်ကောင်မှာနိုင်ငံရေးပြုပြင်ပြောင်းလဲဖို့တောင်းဆိုနေသူတွေနဲ့ဆိုရတာဝန်ရှိသူတွေကြားနှစ်နာရီကြာဆွေးနွေးပွဲတွေကတော့တိုးတက်မှုမရှိဘဲအဆုံးသတ်သွားတာကြောင့်ဆွေးနွေးပွဲဆက်လုပ်မလားဆိုတာကိုဆန္ဒပြကြောင်းသားတွေစဉ်းစားနေပါတယ်။ရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးပွဲတွေမှာဆန္ဒပြပွဲကိုစီစဉ်သူတွေအနေနဲ့နိုင်ငံရေးလွတ်လပ်ခွင့်ပို့ပေးဖို့တောင်းဆိုပြီးသတင်းသုံးဖက်ကြော်ကြအောင်ဘာကြောင့်ဆန္ဒပြရတယ်ဆိုတာကိုထုတ်ဖော်ပြောဆိုခွင့်ရခဲ့ပါတယ်။ကျောင်းသားတွေရဲ့တောင်းဆိုချက်ဟာဥပဒေအရလက်တွေ့မဖြစ်နိုင်ဘူးလို့တာဝန်ရှိသူတွေဘက်ကတုံ့ပြန်ပါတယ်။ဆန္ဒပြပွဲတွေဟာအကွဲကွဲအပြပြဖြစ်စေပြီးဆွေးနွေးပွဲတွေကိုအဟန့်တားဖြစ်စေတယ်လို့ဆိုပြီးဆန္ဒပြပွဲတွေရုတ်သိမ်းပေးဖို့ဆွေးနွေးပွဲအဖွဲ့မှအစိုးရအဖွဲ့အတွင်းဝင်ချုပ်ကတောင်းဆိုပါတယ်။ဒါပေမဲ့လည်းကျောင်းသားတွေကတော့နိုင်ငံရေးပြုပြင်ပြောင်းလဲရေးဆိုင်ရာသူတို့ရဲ့တောင်းဆိုချက်တွေကိုမလိုက်ရောဘူးဆိုရင်ဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပြောထားပါတယ်ရှင်။